ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆော့ဖက်မှုတွေရှိမရှိဆိုတာနဲ့သမ္မတတော်နဲ့ဆွားရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေမှာလည်းရုရှားရဲ့ပါဝင်ပတ်သက်မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာပြီးဆုံးသွားပါပြီ။အဲဒီအစီရင်ခံစာထဲမှာဘာတွေပါတယ်ဆိုတဲ့အချက်လက်သေးစိတ်ကိုတော့လောလောဆယ်မသိရသေးပေမဲ့ FBI ညွှန်ကြားမှုဟောင်းတူလည်းဖြစ်တဲ့ရောဘတ်မူလာကသူ့ရဲ့အစီရင်ခံစာကိုပြည်ထောင်စုအစိုးရရှေ့နေချုပ်ဝီလျံဘာစီကိုတောက်ကြနေနောက်ပိုင်းနေ့တုန်းကပဲတင်သွင်းလိုက်ပြီဖြစ်ပါတယ်။2019ခုနှစ်မေလကဒီကိစ္စတွေကိုစုံစမ်းစစ်ဆေးဖို့တဲ့နေရာမှာဥဆောင်မှုဒီရောဘတ်မူလာတာဝန်ပေးခံရတာပါ။လောလောဆယ်အချိန်ထိဒီစုံစမ်းစစ်ဆေးမှုရလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေအပေါ်မှာစွဲချက်တွေ39ခုတင်ထားနိုင်ခဲ့ပြီးတော့အဲ့ထဲမှာရုရှားနဲ့ဆက်နွယ်သူတွေကအများစုဖြစ်နေပြီးတော့အခုချိန်ထိမမိသေးပါဘူး။တခြားဖန်စီခံထားတဲ့လူတွေလည်းရှိနေပါတယ်။အခွန်ရှောင်မှုလိမ်လည်မှုတွေနဲ့ပြစ်ဒဏ်ချခံရသူတူလည်းရှိပါတယ်။စွဲချက်တင်ခံထားတဲ့တစ်ထဲမှာ9ဦးကတော့အဖြစ်ရှိကြောင်းဝန်ခံကြပါတယ်။သူတို့တွေထဲမှာသမ္မတဒေါ်နယ်ထရမ့်နဲ့ဆက်ဆက်နေသူတွေလည်းပေါ်လာပါတယ်။သမ္မတထရမ့်ကတော့ဒီစစ်ဆေးမှုကပုဂ္ဂိုလ်ရည်ရွယ်ချက်နဲ့တမင်လို့ဆောင်နေတာဖြစ်တယ်။ရုရှားရဲ့ဆွတ်ဖက်မှုတွေမရှိဘူးလို့တောက်လျှောက်သူပြောနေတာပါ။ရှင်းနေချုပ်ဝီလျံဘတ်ကတော့ဒီစင်ခံစာကတွေ့ရှိချက်တွေကိုလွတ်တော်နဲ့အတူတူများသိနိုင်အောင်တင်ပြဖို့送片嘛，去吧嘞。